မြောက်ကိုရီးယားကဒီနေ့ဒုံးကျည်စံသက်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကျောင်းမှာကျွန်းဆွေကနေပြစ်လို့စံသက်ပြီးတော့စက္ကန့်ပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ဒီပစိဖိတ်ဒေသကုတ်ကဲရေးဌာနပြောခွင့်ရတဦးကပြောသလိုတောင်ကိုရီးယားစစ်တပ်ကလည်းအလားတူပြောပါတယ်။ဒေဒုံးကြီးမျိုးစားကိုစံသက်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုစံသက်မှုနဲ့ပတ်သက်ပြီးတော့ဆက်လက်လေ့လာစစ်ဆန်းစစ်နေတယ်လို့ဆိုပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေးချင်းမှုတွေကိုကြုံပြတဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းတုန်းကလည်းဂျပန်ပြည်နယ်တွေကိုပဲ့ထိန်တုံးစီလေးစင်းပြစ်လို့စတင်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေးချင်းမှုတွေကိုစစ်ပွဲပြင်ဆင်မှုတွေအဖြစ်မြောက်ကိုရီးယားကယူဆထားတာပါ။ဒီလအစောပိုင်းဆက်ဆက်ပြစ်လို့ခဲ့တဲ့အဲ့ဒီပဲ့ထိန်တုံးတွေက30ကတော့ကီလိုမီတာ1000ထိရောက်ခဲ့ပြီးဂျပန်ပြည်နယ်တွေကိုကျသွားခဲ့တာပါ။အဲ့ဒီပဲ့ထိန်တုံးကြီးတွေဟာတာလက်ဖြစ်တုံးကြီးတွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အနေနဲ့မရှိနိုင်ဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်ရှင်။